ဒီနေ့တာရီမြို့မှာကျင်းပတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူမှုသဘောထားဆန္ဒကောက်ခံပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကာကြီးဥတည်ဦးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖြတ်တန်းခဲ့တဲ့အမျိုးသားညီလာခံကနေဒီနေ့အထိရည်တည်ချက်ကိုရှင်းပြခဲ့ပါတယ်။ NLD ခေါင်းဆောင်တွေရှင်းပြသွားတဲ့အထက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆိုတဲ့အချက်အပြင်အမျိုးသားရင်ကြားစေရေးပြည်တွင်းညီညာရေးနဲ့တရားဥပဒေစိုးမိုးရေးဆိုတဲ့ဥတည်ချက်တွေအတိုင်းကြားဖြတ်ရွေးကောက်ပွဲမှာဝင်ရောက်ရှင်းပြန်ခဲ့တာဖြစ်ကြောင်းပြောခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေဟာတိုင်းပြည်ကိုညီညွတ်အောင်လုပ်မပေးနိုင်တဲ့အပြင်ပြည်သူနဲ့တက်မတော်အကြားသွေးခွဲထားတဲ့ဖွဲ့စည်းပုံဖြစ်နေတယ်လို့ပြောပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေဟာပြည်သူနဲ့တက်မတော်အကြားစေဝင်းခွဲအောင်လုပ်တဲ့ဥပဒေလို့ပဲကျမတို့ဒီလိုပဲသတ်မှတ်ပါတယ်။ကျမတို့ကတက်မတော်ကိုမလိုလားလို့မဟုတ်ဘူး။တက်မတော်ပေါ်မှာမေတ္တာမထားလို့မဟုတ်ဘူး။ဒီဖွဲ့စည်းပုံအခြေခံဥပဒေကပြည်သူနဲ့တမတော်ကြားမှာကွာခြားမှုတွေအများကြီးဖြစ်အောင်လုပ်ထားဟာပြည်သူနဲ့တမတော်ကြားရင်ကြားစေရေးကိုမဖြစ်မြောက်စေခြင်းလို့လားလို့ကျမတို့ကမေးခွန်းထုတ်ရမှာဖြစ်ပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာတိုင်းပြည်ကိုမတည်ငြိမ်အောင်လုပ်နေတယ်လို့ဝေဖန်သူတွေရှိနေကြောင်းအဲ့ဒီအပေါ်မှာတောင်ဆန်းစုကြည်ကအခုလိုတုံ့ပြန်ပြောပါတယ်
။ကျမတို့အနေနဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်မှသာလျှင်ကျမတို့ရှေ့ကိုတွတ်တက်နိုင်မယ်ဆိုတော့ယုံကြည်လို့ပဲ။ကျမတို့အနေနဲ့မတည်ငြိမ်အောင်လုံးဝမလုပ်ဘူးကျမဘယ်တော့မှပြည်သူကိုအကြမ်းဖက်ဖို့နေနေသားသားစူပူဖို့ကိုလုံဆောင်ခဲ့တာတခါမှမရှိဘူးကျမကိုယ်တိုင်လည်းမလုပ်ခဲ့ဘူးကျမတို့ရဲ့အဖွဲ့ချုပ်ကလည်းမလုပ်ခဲ့ဘူးကျမတို့ဟာငြိမ်းချမ်းချမ်းရတဲ့အကြမ်းဖက်မှုလမ်းစဉ်ကိုလုံးဝမသွားဘဲနဲ့နိုင်ငံကိုပြုပြင်ပြောင်းလဲခြင်းနဲ့နိုင်ငံရေးပါတီထုဖြစ်ပါတယ်ကျမတို့ကိုဒီနိုင်ငံကိုမတည်ငြိမ်အောင်လုပ်တယ်လို့ပြောတဲ့ပုံကောင်များဟာပြုပြင်ပြောင်းလဲသင့်တာကိုမပြုပြင်ပြောင်းလဲခြင်းဟာပို့ပြီးတော့မတည်ငြိမ်အောင်လုပ်တာဖြစ်တယ်ဆိုတော့သဘောမတူဘူးလို့ကျမတို့ထင်ပါတယ်
။လက်ရှိမြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံရေးစနစ်ပေါ်ရောက်နေပြီလို့ပြောလို့မရသေးကြောင်းလမ်းကြောင်းရဲ့အစလောက်မှာပဲရှိနေသေးကြောင်းလဲဒေါအောင်ဆန်းစုကြည်ကပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံကိုပြောင်းလဲပြစ်ဖို့အတွက်ခြေလှမ်းတွေကိုစရမှာဖြစ်ကြောင်းဒီဖွဲ့စည်းပုံကိုမပြင်ဒီမိုကရေစီနိုင်ငံကိုမရောက်နိုင်ကြောင်းပြောပါတယ်။နောက်ဆုံးမှာတော့မြန်မာတပ်မတော်ရဲ့ဖခင်ကြီးဗိုလ်ချုပ်အောင်ဆန်းဟာနိုင်ငံရေးလောကထဲဝင်မဲ့ဆိုတော့တက်ကထွက်ပြီးဝင်လာဖြစ်ကြောင်းနိုင်ငံရေးလုံမလားတပ်မတော်မှာလုံမလားဆိုတာကိုဥပမာပေးရှင်းပြခဲ့ပါတယ်
။တပ်မတော်နဲ့ပတ်သက်လို့ပြောရမယ်ဆိုလို့ရှိရင်အားလုံးသိတဲ့အတိုင်းပဲဒီမြန်မာတပ်မတော်ကိုစပြီးတော့ထူထောင်ခဲ့တာဖြစ်ဖြစ်ပါတယ်။ဒါပေမဲ့1948ခုနှစ်ရွေးကောက်ပွဲမှာဝင်ဖို့အတွက်ကြတော့ဖြစ်ဖြစ်ကအရသားတယောက်အနေနဲ့ဝင်ခဲ့တာပါ။ဒါနဲ့ပတ်သက်လို့ဆိုရင်အဲ့ဒီတော့ကလော့ဒ်မောင်ဘတ်တန်လော့ဒ်မောင်ဘတ်တန်ကမင်းဖေဖေကိုစာရေးလိုက်တဲ့အခါမှာရွေးရမယ်တဲ့ခင်ဗျားရွေးတင်တယ်ပေါ့နော်ရွေးတင်တယ်ဆိုတော့ဘာလဲဆိုတော့ချာချီလုပ်မလားဝယ်လင်တန်လုပ်မလားချာချီဆိုတော့အဲ့ဒီတော့ကဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်ပါတယ်သူကနိုင်ငံရေးသမားပေါ့အင်တာမှထူးချင်ထက်မြက်တဲ့နိုင်ငံရေးသမားနိုင်ငံကနေဆိုတနိုင်ငံလုံးကနေလေးစားတဲ့နိုင်ငံရေးသမားကဘာလဲအတိမတ်ပြရတဲ့နိုင်ငံရေးသမားဝယ်လင်တန်ဆိုတာကတော့နပိုလီယံကိုအနိုင်ယူခဲ့တဲ့စစ်ဗိုလ်ချုပ်ကြီးဖြစ်ပါတယ်။ရှင်းရှင်းလေးပဲနိုင်ငံရေးလုံမလားတမတော်ထဲမှာနေမလားလို့မေးတဲ့မေးခွန်းတွေပါ။ဖေဖေကလည်းရိုးရိုးပဲပြန်ဖြေပါတယ်။တမတော်သားများရဲ့ဘဝကိုသူအင်မတန်နှစ်သက်တယ်တဲ့။ဘာဖြစ်လို့လဲဆိုတော့တမတော်ဆိုတာဟာစီကန်းရှိတယ်။သူစီးနဲ့ကန်းနဲ့နေတယ်။တိုင်းပြည်အတွက်စွန့်လွတ်တယ်။တိုင်းပြည်အတွက်လှုပ်ရှားတယ်။အနစ်နာခံတယ်။ဒါတွေကိုဖေဖေကအင်တန်သဘောကျတယ်။ဒီတမတော်ရဲ့ဖခင်ဆိုတဲ့အနေထားကိုလည်းဖေဖေအများကြီးဂုဏ်ယူတယ်။တမတော်သားများရဲ့ဘဝကိုအင်ဒါမနှစ်သက်တယ်တဲ့သို့တော်ညာလဲဖေဖေဟာတာဝန်အရနိုင်ငံရေးလုပ်ဖို့ဆုံးဖြတ်ထားကြောင်းတပ်မတော်ကနေထွက်ပြီးတော့နိုင်ငံရေးလုပ်မယ်ဆိုပြီးတော့အဲ့လိုပြောလိုက်ပြက်ပြက်သားသားပေါ့ဗတ်တိရှိရှိနဲ့ကြံတဲ့နိုင်ငံရေးသမားတွေနဲ့ရှင်ပြန်ခဲ့တယ
်ဒေါ်ဆန်းစုကြည်ကအနာဂတ်ကိုရှေ့ရှုဖို့အတွက်ဆိုရင်အတိတ်ရဲ့အချုပ်နှောင်တွေကနေရုံထွက်ရမှာဖြစ်ကြောင်းလဲပြောခဲ့ပါတယ်ခင်ဗျာ